တည်တယ်ဆိုပြောပြပေးပ
ါဒီပင်လီပြဿနာအခု ICG မှာဆုံးဖြတ်တဲ့အခါမှာကျွန်တော်တို့တိုင်းပြည်နဲ့ပတ်သက်ပြီးတော့ဒီဘုံရေးဆိုးဆိုးဝါးကြာဆင်းနေတယ်ဆိုတဲ့အမြင်အားလဲကျွန်တော်ဘက်ကအားနည်းချက်တရှိလို့ပဲဖြစ်ပါတယ်ဒီပင်လီပြဿနာပတ်သက်ပြီးပထမတစ်ချက်ကပါလဲဆိုတော့ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှုရှိရအောင်ဒီကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှုရှိတဲ့ကိစ္စကအတော်လေးရေးကြည့်ပါတယ်အခု ICG မှာတင်တဲ့ကမ္ဘီယာတင်ပြရဲဆိုတော့ကမ္ဘီယာအချက်လက်တွေတင်ပြတာမဟုတ်ကုလသမဂ္ဂအချက်လက်ရှာဖွေရေးမရှင်ရဲ့အချက်လက်တွေပါပဲအဲ့တော့ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှုမရှိတဲ့ဟာဒီကုလသမဂ္ဂအချက်လက်ရှာဖွေရေးမရှင်ကတင်ပြလိုက်တဲ့အချက်လက်တွေနဲ့ပတ်သက်ပြီးတော့ဘယ်ချက်တွေကတော့မှားယွင်းတယ်ဘယ်ချက်တွေကတော့မှန်တယ်ဘယ်ချက်ကမှားယွင်းတယ်ဆိုတော့တုံ့ပြန်မှုကျွန်တော်အားနည်းတယ်ကျွန်တော်နိုင်ငံရေးဝန်ကြီးဌာနရောပြည်ညာရေးဝန်ကြီးဌာနရောဒါနဲ့ပတ်သက်ပြီးတော့ချက်လက်ချက်ချက်တုံ့ပြန်နိုင်စွာမရှိဘူးအစိုးရအနေနဲ့ပေါ့နော်တို့ပြန်နေမှာမရှိဘူး။ဒီကြက်ကြောင့်ဒီပင်လီပြဿနာနဲ့ပတ်သက်ပုံလေးချဆင်းတာအကြောင်းချက်တစ်ချက်ဖြစ်တယ်။ဒုတိယချက်တစ်ချက်ပြောမယ်ဆိုလို့ရှိရင်တော့ကျွန်တော်ပြဿနာဖြစ်ပွားစဉ်ကာလမှာဒီသတင်းလွတ်လပ်ခွင့်နဲ့ပတ်သက်ကျွန်တော်အရင်ထိတ်ချုပ်တာ။သတင်းလွတ်လပ်လိုက်ဒီယူခွင့်မရှိဘူးပေါ့။ယူခွင့်မရှိတဲ့အခါမှာတစ်ဖက်သက်သတင်းနေနဲ့ပဲကျွန်တော်ကဒီနိုင်ငံကမီဒီယာတွေမှာကြေပြန့်ဖြစ်သွားလိုက်နိုင်ငံကပုံရိပ်ကိုပို့ချဆင်းနေတာ။အဲ့တော့ကျွန်တော်တို့အနေနဲ့ဒီ ICG ကပြဿနာကိုဖြေရှင်းမယ်ဆိုလို့ရှိရင်ဒီပုံရိပ်ချဆင်းတဲ့ဒီပြဿနာကိုကျွန်တော်အစိုးရအနေနဲ့ကိုင်တွဲဖြေရှင်းဖို့လိုအပ်မယ်လို့ထင်ပါတယ
်။အမှတ်ကြီးပေါ့နော်စကော့မာရှယ်ကသူပြောသွားပါတယ်ဒီနိုင်ငံတကာပုံရိပ်တွေလိုမျိုးဟိုချဆင်းတဲ့သဘောပေါ့နော်ဒီ ICG မှာဒီပြဿနာတွေနဲ့နောက်ဆက်တွဲရင်ဆိုင်နေရတာဟာဒီသတင်းမီဒီယာတွေကိုဒီနယ်မြေတွေကိုအခင်းထစ်ပွားနေတဲ့နယ်မြေတွေကိုပေးမသွားတာကြောင့်လို့ပြောပါတယ်။ဆိုတော့ဒီလိုမျိုးပေါ့နော်ဟိုဟိုအများလည်းဒီလိုမြင်ပါတယ်ဟိုဆရာဦးမမောင်ရှိုးပြောသလိုလည်းဒီကပြက်ပုံရိပ်ကဆိုးရတဲ့ပြဿနာဒါရဲ့အကြောင်းရင်းလို့ပြောပါတယ်ဒီသတင်းစာဆရာကြောင့်နေနဲ့ဥစီတော်မြောင်ဘယ်လိုမြင်ပါလဲပြောပြပေးပ
ါအရင်ကအကြောင်းတရားကတော့ပုံရိပ်ကောင်းမှုဆိုရင်လုံရက်တွေဟိုကောင်းမှုတော့လိုတယ်ဒီမွတ်စလင်အတိုင်းဝိုင်းနဲ့ပတ်သက်ပြီးတော့တလျှောက်လုံးပေါ့နော်ဒါပြဿနာတွေဟိုရှိလာခဲ့တယ်ရှိလာခဲ့တဲ့ခါကျတော့အဲ့ဒီအခါမှာအာဏာပိုင်တွေကဘယ်လိုကင်တွယ်သလဲပေါ့အဲ့ဒီဥစ္စာကိုတစ်ခါပြန်ကြည့်လိုက်ရင်လေအစိုးရဆိုတဲ့ဥစ္စာပေါ့အခုဒီပြည်သူလူထုကရွေးကောက်တင်မြှောက်တဲ့အစိုးရကဒီ2016သူတက်လာတဲ့အချိန်အထိအဲ့ဒီဒေသမှာသူတို့အနေနဲ့ဘာမှကင်တွယ်စရာအကြောင်းသိမရှိခဲ့ဘူးအဓိကကင်တွယ်နေတာကတော့လုံခြုံရေးနဲ့အုပ်ချုပ်ရေးနဲ့ပဲလုံခြုံရေးနဲ့အုပ်ချုပ်ရေးနဲ့ဆိုတော့အုပ်ချုပ်ရေးဘိုင်းကလည်းတကယ်တော့တတ်မတော်ကကင်ထားတာပဲအဲသူတို့တွေရဲ့ကင်တွယ်ပုံပေါ်မှာမူတည်ပြီးတော့မှပုံရိပ်ဆိုးခြင်းကောင်းခြင်းဆိုတဲ့ဥစ္စာကဒါဖြစ်တာဒါပထမအရေးကြီးဆုံးအချက်ပဲအဲ့တော့ဒီမှာပုံရိပ်ကဟိုကောင်းကောင်းမွန်မွန်ပေါ့နော်ကင်တွယ်ထားတာမရှိဘူးဆိုရင်တော့ပုံရိပ်အပြင်မှာကောင်းမှာမဟုတ်ဘူးတစ်ချက်ကတော့နှစ်ချက်ကတော့ခြေကားမှုတွေရှိလာရင်ပိုဆိုးမှာပဲအဲ့တော့ဟိုကျွန်တော်သုံးသပ်လို့ရသလောက်ဆိုရင်တော့ဟုတ်တယ်အဲ့ဒီလိုပေါ့ကင်တွယ်တဲ့ဥစ္စာတွေအမှားယွင်းတယ်တချို့ဟာတွေဆိုဘယ်လိုမှညင်လို့မရတာဥပမာအဲဥစ္စာပေါ့နော်အကြမ်းဖက်မှုလို့ပြန်နှိမ်နှင်းတယ်တက်ကနှိမ်နှင်းတယ်နှိမ်နှင်းတဲ့ခါကျတော့စင်းစရားတွေတက်ကထုတ်ပြန်တဲ့စင်းစရားကိုပဲကျွန်တော်တို့ကြည့်လိုက်တဲ့ခါကျတော့ငါရဲ့အတွင်းမှာလူ390လောက်တည်ဆုံးတယ်လို့သူတို့စီးရင်ထုတ်ပြန်ထားတယ်နေရည်အတွက်မဟုတ်ဘူးအဲ့တော့ငါးရက်ကိုအဲ့ဒီ390ကျော်ဆိုတဲ့ခါကျတော့ဟိုအများကြီးသေတရက်ကိုဆိုရင်အဲ့ဒီ90 80လောက်အဲ့လိုသေနေတယ်ဆိုတဲ့သဘောပေါ့နော်အဲ့ဒါတွေလည်းတွေ့တယ်အဲ့ပြီးတော့မှနောက်ဒီရွာတွေမိလောင်တဲ့ကိစ္စဒါလည်းတော့ဖုံးလို့ဖိလို့ရတဲ့ကိစ္စမျိုးတွေမဟုတ်ဘူးအဲ့ဒီဥစ္စာတွေကတကယ်ဟိုအခြေခံပြဿနာတွေအဲ့ဒီပုံရိပ်အဲ့ဒီဥစ္စာတွေမကောင်းမဲနဲ့ပုံရိပ်အကောင်းကိုကျွန်တော်တို့သွားမျှော်လင့်လို့မရဘူးတစ်ချက်ကနောက်ဒုတိယတစ်ချက်ကတော့ဟုတ်တယ်အဲ့ဒီဟိုဥစ္စာဗာလဲခုနကတော့ story တွေပေါ့နော်ပို့ပြီးတော့ချက်ကားပြောဆိုမှုတွေကျွန်တော်အဲ့ဒီနောက်ပိုင်းမှာဆိုရင်3ချိန်လောက်ကျွန်တော်ရောက်သွားတယ်။ရောက်သွားတော့ကျွန်တော်အဲ့ဒီကမွတ်စလင်ဒေသခံတွေနဲ့လည်းကျွန်တော်တို့တွေ့တာတွေရှိတယ်။တွေ့ရှိတဲ့ခါကျတော့အခုဟိုဘင်္ဂလားဒေ့ရှ်နေဇာဘက်ကိုရောက်မသွားခင်အဲ့ဒီအချိန်လောက်ကတည်းကချက်ကားပြောဆိုမှုတွေအများကြီးကျွန်တော်သတင်းတောက်တွေကိုတွေ့ခဲ့တယ်။ဒီနှစ်ခုလည်းရှိတယ်။ရှိတော့အဲ့ဒါတွေကိုခြုံငုံပြီးတော့မှဟိုပြောမယ်ဆိုလို့ရှိရဲ့။အဲခုနကတော့ကိုမောင်ဆူပြောတာလည်းမှန်တယ်မှန်တယ်။သတင်းရယူခွင့်နေပါတယ်အကုန်လုံးဟိုဖွင့်ပေးဖို့လိုသလိုမျိုးအရေးကြီးတာကတော့ပုံရိပ်ကောင်းမှုဆိုကင်တွယ်တာကောင်းကောင်းမွန်မွန်ပေါ့နော်။ဒါကင်တွယ်ဖို့လိုတယ်။လူခွင့်ရေးစံချိန်စံညိုးနေတဲ့ပေးချာဟိုတတ်နိုင်သလောက်စောင့်ထိန်ဖို့လိုတယ်။အဲပြီးတဲ့ခါကျရင်တော့ကိုကဒီလိုကောင်းကောင်းမွန်ကင်တွယ်ပြီဆိုရင်တော့သတင်းတောက်တွေပါတွေဝင်ခွင့်ပေးတာတွေခုနကတော့လိုသတင်းစစ်ဆေးမှုတွေကိုပေးပြီးတော့မှဟိုကဖြစ်တာတွေအဲ့ဒါတွေလုတ်ပေးလိုက်မယ်ဆိုရင်ကိုယ်တော်ကဟိုပြောသလိုပေါ့ပုံရိပ်ဆိုးတယ်ဆိုတဲ့ဥစ္စာကတော့မဖြစ်နိုင်ဘူးပေါ့အဲ့ဒီနီးနဲ့ပဲပြန်လုံးလို့ရမယ်လို့ထင်ပါတယ်
ဒါနဲ့ပတ်သက်ပြီးတော့ဆရာဦးမောင်မောင်ဆိုပြောပြပေးပါအခုဆောစောကလည်းဆရာပြောတော့ဒီအချက်လက်ရှာဖွေဖွဲ့တွေဒီနေရာတွေမှာပုံရိပ်ဆိုးတွေကရှိနေတယ်ဟုတ်ဟုတ်ပါပေါ့နော်အဲ့ဒါမြင်နေရတယ်မြင်နေရတော့ဒါတွေရဲ့တက်ရောက်မှုနဲ့ဒါတွေဟိုပါပေါ့နော်ဟိုပြေလျောင်လို့ပေါ့နော်ဘာတွေလုတ်တယ်လဲဆိုဆရာနည်းနည်းပြောပြပေးပါ
လုံးလုံးစေ ICG မှာလွှမ်းမိုးနေတာတော့ဒီကုလသမဂ္ဂအချက်အလက်မရှင်ရဲ့ဒီခုနဆရာမပြောတဲ့လူခွင့်ရဲ့ commission ရဲ့ဒီအစဉ်ခံစားရတာလွှမ်းမိုးနေတာပဲအဲ့တော့ကျွန်တော်တို့တုံ့ပြန်နိုင်လာတော့အခုဘဝပြီးစုအဖွဲ့စရာ ICO ကြီးပေါ့နော်လွှမ်းလိုက်တဲ့စုံစမ်းရေး commission ဒီလူရဲစုံကြံရေးကွန်ရှင်အစဉ်ခံစားကိုဘယ်လောက်ထိကျွန်တော်တို့ကဆောင်ရွက်နိုင်တယ်လဲဆိုတာပါပဲဆိုတော့လုံးလုံးစံမှာအရေးကြီးတာကတော့ဒီဒါနေနဲ့ပတ်သက်ပြီးရေးယူဆောင်ရွက်မယ်ဆိုရင်တကယ်တောင်းရှိရတတ်မလို့ကျွန်တော်တို့ရဲ့အခြေခံဥပဒေကတတ်မလို့မှာဒါနေနဲ့ပတ်သက်တဲ့အရေးယူအလုံးတတ်မလို့ပါပဲဆောင်ရွက်နိုင်တယ်ရသဆိုးကမဆောင်ရွက်နိုင်ဘူးအဲလက်လုံးမှာတော့တတ်မလို့နေတဲ့ရသဒီကိစ္စမှာရသဆိုးရဲ့ဒီအောက်မှာသူတို့ဆောင်ရွက်ပါမယ်လို့ပြောထားတာအဲ့တော့ကျွန်တော်တို့ကဘလောက်ထိပြုံးဝင်လင်းလင်းပေါ့ဒီအေးအေးမှုတွေဆောင်ရွက်နိုင်တယ်လေဒီ ICO ရဲ့အစီအခံစာပါအချက်လက်တွေကိုဒါတွေကိုဘလောက်ပြုံးလင်းမြင်သာစွာနိုင်ငံကထုတ်ပြနိုင်မလဲနိုင်ငံကလက်ခံနိုင်လောက်တဲ့အခြေအနေအထိကျွန်တော်တို့ဘလောက်ထိလုပ်ပြနိုင်မလဲဆိုတာအဲ့တော့လောလောဆယ်မှာတော့ဒီဟာနဲ့ပဲကျွန်တော်တို့တုံ့ပြန်မှာအဲ့လိုတုံ့ပြန် ICO ရဲ့အစီအခံစာကိုတုံ့ပြန်နေတယ် ICO အကောင့်တက်ဖို့နေမှာအရေးကြီးဆုံးကတော့တတ်မလို့ရခံခံနာပါပဲအဲ့တော့တတ်မလို့ရခံခံနာကဒီကျွန်တော်တို့အင်းနေကိစ္စလို့ပွင့်လင်းမြင်သာမှုမရှိဘူးဒီအေးအေးယူတာလေးလည်းလင်းလင်းမြန်မြန်လွတ်တယ်ဆိုရင်နိုင်ငံတကာကတော့ကြည်လည်မှုရမှာမဟုတ်ပါဘူး
။ဆရာဦးစီအောင်မျိုးဘယ်လိုမြင်ပါလဲ။ဒါနဲ့ပတ်သက်ပြီးတော့ဘယ်လိုလုပ်နိုင်မလို့မြင်ပါလဲ
။အဓိကကအခုဟာကဒီနိုင်ငံတကာအတိုင်းဝိုင်းနဲ့အငင်းပွားနေတာပေါ့နော်။အငင်းပွားနေတဲ့ခါကျတော့ကျွန်တော်တို့စီမှာဒီပြဿနာဖြစ်တယ်။ဖြစ်တဲ့ခါကျတော့ဟိုအားလုံးမှတ်မိလဲဦးမယ်။အဲ့ဒီဟိုတမတော်ကဆိုရင်လည်းသူစုံစမ်းရေးကော်မရှင်တွေပါသူဖွဲ့တာတွေကတစ်ချိန်တစ်ချိန်တော့သူလည်းလုပ်ခဲ့တယ်။နောက်ကျွန်တော်မှတ်မိတော့ဆိုပြည်ထောင်ဝင်ဌာနကလည်းလုပ်တယ်။ဒါပေမဲ့ဒါတွေနဲ့ပတ်သက်ရင်နိုင်ငံတကာကဟိုဘာလဲအတိမတ်ပြုတာတွေပါလေအလေးအလီပြုတာတွေမရှိဘူး။ဒါပေမဲ့အခု ICO ကြီးကြားတဲ့ခါကျတော့ဟိုကိုဖီအန်နန်အစီရင်ခံစာလိုပဲဒီရက်ပိုင်းတွေထဲမှာဆိုရင်အဲဟိုကုလဟိုဘာလဲဥရောပသမဂ္ဂတို့ဘာတို့ကလည်းခြေချချက်တွေသူတို့ထုတ်တာတွေကျွန်တော်တို့တွေ့တယ်။ဒီအစီရင်ခံစာနဲ့ပတ်သက်လို့သူတို့အများအားဟိုစောင့်ကြည့်နေတယ်ဒါတွေကိုဒီထဲမှာတွေ့တဲ့အချက်တွေပေါ့နော်။ဥပမာလူခွင့်ရေးချိုးဖောက်မှုရာဇဝတ်မှုကျုလို့မှုတွေဆိုရင်လည်းအရေးယူပါပါညာဆိုပြီးတော့ပြောတာတွေရှိတော့ပထမတစ်ဆင့်မှာတော့ဒီအစီရင်ခံစာရဲ့ထိရောက်မှုကတော့ရှိသွားပြီ။နိုင်ငံတကာအတိုင်းအဝိုင်းထဲမှာပေါ့။ဒါပေမဲ့အဲ့ဒီဥစ္စာကိုကျွန်တော်ကပြောသလိုပဲတကယ်အကောင့်ထဲပေါ်ပြဖို့တော့လိုတယ်အထူးသဖြင့်ဒီထဲမှာပါဝင်နေတာဟိုတက်မတော်လည်းပါတယ်နောက်နောက်ပြီးတော့မှဟိုဘာလဲလက်နက်ကင်နဲ့တခြားသောအဖွဲ့စည်းတွေပါတယ်နောက်အရက်သားတွေကျူးလွန်တဲ့ဟာတွေလည်းရှိတယ်အဲဒါတွေကိုဘယ်လောက်ထိဟိုလုံနိုင်မလဲပေါ့အဲဒုံဆန်းစုကြည်ကတော့သူကတော့ပြောပါတယ်အချိန်နည်းနည်းပေးပါပေါ့အချိန်နည်းနည်းပေးပါဆိုတော့အဲ့လိုတကယ်လို့အချိန်ပေးလိုက်လို့ဟိုကျွန်တော်ကလို့ပေါ့ဖြည့်ရှင်းပြတာကောင်းတယ်ဆိုရင်တော့နိုင်ငံတကာကလည်းလက်ခံလာမှာပေါ့ဒီအပြင်ကိုခုနကဟိုဟာကဟိုပြီးမသွားဘူးသူကဒီနယ်မြေဟာအခုချိန်ထိကိုဟိုကျွန်တော်တို့ကိုဟိုပြေးမသွားသေးဘူးအဲ့ဒီနေ့တုန်းကဆိုရင်လဲဟိုဘာပြောလဲဆိုတော့ဟိုအစင်ပြေတဲ့အချိန်ပေါ့အစင်ပြေတဲ့အချိန်လုံခြုံရေးရအာမခံချက်ရှိတဲ့အချိန်ဟိုသွားလို့ရမယ်ဆိုတော့အဲ့ဒါလည်းဘယ်ချိန်မှလဲဟိုမသိနိုင်ဘူးအဲ့လိုမျိုးသွားခွင့်ဒရင်ဌာနတွေပေါ့နော်သွားခွင့်မရှိသေးသရွေ့ပြီးတော့မှနောက်ခုနကတော့လို့နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုမရှိသေးသရွေ့ကတော့ဟိုတစ်ဖက်ကရတဲ့အသံနဲ့ပဲသူတို့အသုံးပြုမယ်ဆိုတာကတော့ကျွန်တော်တို့ဘယ်လိုမှငြင်းလို့မရဘူးကြောင်မလို့ခုနတော့ ICOE ကိုတေချာအကောင့်ထဲပို့ဖို့လိုတယ်ပြီးတော့မှဒီခုနတော့လို့ပွင့်လင်းမြင်သာမှုရှိအောင်အဲ့ဒီနေရာကိုသတင်းတောက်တွေပါလေသွားခွင့်ပြုတာအခုဆိုနှစ်တည်းလက်ကြာခဲ့ပြီလေအဲ့ဒါတွေလုပ်ပေးဖို့လည်းလိုတယ်နောက်တစ်ခုကတော့ဘာပြောတာကုလသမဂ္ဂတဲ့မှာဆိုရင်ကိုစိတ်ကြိုက်အဖွဲ့စည်းပေါ့ကိုမကြိုက်ဘူးဆိုလည်းမပူပေါင်းနဲ့ပေါ့ကြိုက်တဲ့အဖွဲ့စည်းဆိုရင်တော့ပူပေါင်းပါဝင်ဖို့တော့လိုတယ
်နိုင်ငံတကာကအတိအမှတ်ပြုနိုင်တဲ့ဒီ credibility ပေါ့နော်အဲ့လိုရှိနိုင်တဲ့အဖွဲ့စည်းဆိုဆရာဘယ်လိုမြင်ပါလဲဘယ်လိုမျိုးလူကဘယ်လိုအဖွဲ့စည်းမျိုးကဝင်ပြီးတော့ဒါမျိုးတွေကိုဟိုဥစီပြောမင်းပြောလို့ပေါ့နော်ဒီလိုမျိုးကိုကားချင်啊အထောက်ထားရအောင်လုတ်ဟိုလုတ်နိုင်တယ်လို့ဒီနိုင်ငံရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဘယ်သူကလုတ်နိုင်မလို့
လုတ်ဆယ်ရတော့နိုင်ငံကတော့ကုလသမဂ္ဂအထူးတူဥပဒေအထူးကုလနဲ့တော့ဝမ်ဗီယာဆက်ဆိုင်ကောင်းတော့အဲသူနဲ့ပဲချိတ်ဆက်ပြီးလို့အဆင်ပြေမနေတူတယ်ဘာလို့ဆိုတော့လူခွင့်ကွန်ဖရင့်နဲ့ဆိုလို့ရှိရင်ဝမ်ဗီယာအဆင်မပြေဘူးအဲ့တော့အဆင်ပြေတဲ့လူနဲ့ပဲချိတ်ဆက်ဖို့လိုတယ
်နိုင်ငံတကာရဲ့ပုံရိပ်နဲ့ပတ်သက်ပြီးတော့ narrative ဟိုပေါ့လေမကောင်းတဲ့ဥစ္စာကိုဟိုကျန်ပြီးကောင်းအောင်လုပ်ဖို့မီဒီယာတွေမှာတာဝန်ရှိရလို့ပြောပါတယ်။ဒါနဲ့ပတ်သက်ပြီးတော့ဥစီတော်မြင့်အမြင်ကိုသိပြရစီဘယ်လိုမြင်ပါလဲ
။မီဒီယာဆိုတဲ့ဥစ္စာကကျွန်တော်တို့ကဟိုရိုးရိုးလေးပြောမယ်ဆိုတာဒါတကဘာလုံးရဲ့အမှန်တရားပါပဲ။ဖြစ်နေတဲ့ဟာတစ်ခုကိုမဖြစ်ဘူးဆိုတဲ့ဟာမျိုးပေါ့နော်။လုံးဝဆန့်ကျင်ဘက်ကြီးကျွန်တော်တို့ဟိုလှုပ်လို့ရမှာမဟုတ်ဘူး။တကယ်ပုံရိပ်ကိုပဲကျွန်တော်တို့ကပြန်ဖော်တာမီဒီယာဆိုတဲ့သဘောတဘာဝ။ဒါပေမဲ့အဲ့ဒီထဲမှာတော့ရှိတာပေါ့နော်မတူတဲ့ဒီမီဒီယာတွေရဲ့သဘောတဘာဝအကြောင်းမို့လို့နောက်နိုင်ငံတွေနဲ့ဟိုကွာခြားတဲ့သဘောတဘာဝအကြောင်းမို့လို့နည်းနည်းလေးကုနာလို့အခြေကားတာနည်းနည်းလေးမမှန်မကန်လောက်တာဒါကတော့ရှိမှာပဲဒါပေမဲ့ရေးစီးကြောင်းကြီးကတော့အဲ့လိုမဟုတ်ဘူး तू ဖြစ်တဲ့အဖြစ်အပျက်ကို तू ကဟိုပြန်ပြီးတော့မှထင်ဟအောင်ကြိုးစားကြတာကြီးပဲအဲ့တော့အရေးကြီးတာကတကယ်ဒီမှာကောင်းတဲ့ဟာတွေလှုပ်ထားတယ်ဆိုရင်အဲကုနာတော့ကပြောသလိုမီဒီယာတွေကလည်းကောင်းတဲ့ဥစ္စာကိုပြန်ပြီးတော့ဟိုတင်ပြကြမှာပဲ အခုလိုလို့ဆရာရခိုင်ပြည်နယ်မှာအဲ့ဒီဖြစ်နေတဲ့ပြဿနာကအဲ့လိုမျိုးတင်ပြဖို့နေနေသတာကျွန်တော်တို့ဒီမှာလုံးလတ်တော့တွားခွင့်ရမှာရမှာမရခဲ့ပဲမရတဲ့ခါကျတော့ကျွန်တော်တို့ဘယ်လိုလုပ်တင်ပြမလဲအဲ့ဒါတွေနဲ့ပတ်သက်လို့အစိုးရတော်၎င်းဘသူကတော်၎င်းပေါ့နော်မီဒီယာကိုအပြစ်တင်မယ်ဆိုရင်ကျွန်တော်ထင်တယ်အဲ့ဒါမှားမလို့ထင်တယ်အဲ့ဒီဥစ္စာတကဘာလုံးလည်းဒီတိုင်းပဲဘသူမှကျွန်တော်ထင်တယ်အပြစ်တင်စရာအကြောင်းကိုမရှိဘူးအရေးကြီးတာကိုပုံရိပ်ကောင်းအောင်လုပ်ပြီးရင်ကိုလုပ်ရက်တွေကောင်းအောင်လုပ်ပြီးပြီဆိုရင်ဘယ်မီဒီယာမှကိုစိုးရိမ်စရာလည်းမလိုကဲကြည့်လို့ရတယ်မြင်လို့ရတယ်မေးမြန်းလို့ရတယ်ဒီလိုပဲတွားမှာဒါကဘာကြီးကတွားနေတယ်ရေးစီကြောင်းပဲလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ပါဆိုတော့အရေးကြီးတာတော့ဒီမြန်မာအစိုးရပြန်ကြားရေးဌာနပေါ့နော
်
ပြန်ကြားရေးဌာနကအထူးကလုပ်အောင်ပဲပေါ့ဒီလိုမျိုးပုံရိပ်ပြန်ပြီးကောင်းလာဆက်တယ
်
ဟုတ်ကဲ့အများကြီးကျေးဇူးတင်ပါတယ်ဆရာပါ